မြန်မာနိုင်ငံပါဝင်မဲ့အရှိတောင်အရှာနိုင်ငံတွေနဲ့ဒေတာတွင်စီးပွားရေးအင်အားကြီးနိုင်ငံတွေပါဝင်မဲ့ဒေတာတွင်လွတ်လပ်တဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီသတင်းပတ်ထဲမှာလက်မှတ်ရေးထိုးမယ်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံ၁၀နိုင်ငံနဲ့ဩစတြေးလျ၊တရုတ်၊ဂျပန်၊နယူးဇီလန်၊တောင်ကိုရီးယားနိုင်ငံပေါင်း15နိုင်ငံပူးပေါင်းပြီး RCEP ASEP လို့အတူတောက်ခေါ်တဲ့Regional Comprehensive Economic Partnership ဒေတာတွင်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုလာမယ့်တနင်္ဂနွေနေ့ပါလက်မှတ်ရေးထိုးချုပ်ဆိုတော့မှာဖြစ်ပါတယ်။ကမ္ဘာလူဦးရေနဲ့ကုန်ထုတ်လုပ်မှုပမာဏရဲ့30ရာခိုင်နှုန်းနီးပါးစုပေါင်းထားတဲ့15နိုင်ငံပါဝင်မဲ့သဘောတူညီချက်ကနေအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုဖြစ်လာလိမ့်မယ်ဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။အဖွဲ့ဝင်15နိုင်ငံကအစီအမင်းအရာရှိ၍ဗိုလ်တော်ဦးနေ့ကနောက်ဆုံးအကြိမ်ဆွေးနွေးခဲ့တဲ့အထက်မှာတော့အကောက်ခွန်တတကွင်းအစီအစဉ်တွေလည်းပါဝင်ပါတယ်။သဘောတူညီချက်အသက်ဝင်လာတဲ့အခါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်မှာပုံမဝင်ဆန့်လာနိုင်တယ်လို့လည်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကပြောပါတယ
်။ဟိုနောက်ဆုံးတော့ကျွန်တော်တို့အားလုံးလေဒီ Free Agreement ဆိုတော့ကျွန်တော်တို့ဒီ Trading Goods ပါပဲ Trading Services ပေါ့နော် Investment ပေါ့အဲ့ဒီ area တုံးမှုစလုံးနဲ့ပတ်သက်ပြီးအားလုံး Finalize လုပ်ပြီးသွားတော့ဒါပေမဲ့ကျွန်တော်တို့အားလုံးသဘောတူသွားပြီးတော့ဆိုင်တယ်လည်းမှတ်ထုတ်ပါပေါ့နော်ဟုတ်ကဲ့အဲ့တော့ကမ္ဘာမှာကြီးဆုံး free trade agreement တခုဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တိုက်ပြီးကြပါကောင်းတယ်ဆိုတော့ကျွန်တော်တိုက်ပြီးကပုံပုံပစ္စည်းတွေကဒီဈေးကွက်ကြီးထဲမှာဒါအစီအအနေဆုံးနဲ့ဝင်ရောက်သွားနိုင်တယ်ပေါ့နော
်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံကြီးချာအတားအဆီးတွေလျှော့ချဖို့သဘောတူညီမှုတွေရထားကြောင်းလဲဦးအောင်နိုင်ဦးကပြောပါတယ်သဘောတူညီချက်တွေကနေမြန်မာနိုင်ငံအတွက်အကျိုးအမြတ်ရနိုင်တယ်လို့တောင်းရှိသူတွေပြောဆိုနေပေမဲ့စီးပွားရေးအင်အားကြီးနိုင်ငံတွေနဲ့လွတ်လပ်စွာစီးပွားရေးဆက်ဆံမှုမှာအဆင်သင့်ဖြစ်ရလားဆိုတဲ့မေးခွန်းထုတ်နေရလဲရှိပါတယ်။မြန်မာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်စီးပွားရေးပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာဇော်ဦးကတော့မြန်မာနိုင်ငံအနေနဲ့ပြင်ဆင်မှုတွေလိုအပ်နေသေးရလို့သုံးသပ်ပါတယ်။အဲ့
တော့ပြောရရင်ဒီ ASEP ရဲ့ဒီမဟာဗျူဟာနဲ့ညီညွတ်တော်တော်များများဟာဒီစီးပွားရေးအင်အားကြီးကျွန်တော်အင်းဒီနိုင်ငံကြီးရဲ့မဟာဗျူဟာနည်းလူဟာချက်ကျွန်တော်တို့ရဲ့မဟာဗျူဟာနည်းလူဟာဟုတ်ခုချက်တော့ဒီတိုင်းမှာကျွန်တော်တို့ကဘလုံးဝင်ပြီးတော့ဒီလူဟာတည့်ရနေကစားလဲဆိုတဲ့ဟာလေကျွန်တော်တို့ကအားကြီးသိစင်ထားဖြစ်တယ်ဒီလိုစီးပွားရေးမရဆေးရှောက်မှုတွေလုပ်ကြရဆိုတော့ပြန်ပြောင်းအေးယူလုပ်ကြရအဲ့တော့များသောအားဖြင့်ဟိုအင်းစီးပွားရေးအင်အားကြီးနိုင်ငံတွေကသူတို့ကလည်းပြီးတယ်သူတို့ကလည်းကြံ့ရည်နေဆိုတဲ့အဖြစ်ဖြစ်တယ်အဲ့တော့ကျွန်တော်တို့လိုအင်အားနည်းတဲ့နိုင်ငံတွေကျတော့ဘလို့ပြန်ရောက်ပဲဆိုတဲ့ဟာကျွန်တော်တို့မှမှာကြွားလဲရှိနေကြတာဖြစ်တယ်။ဒါဒီဟာကိုလုပ်မဲ့ခေါင်းဆောင်ကလည်းအားနည်းအဲ့တော့ခါကျတော့ကျွန်တော်တို့ကဟိုတရားနဲ့ဂျန်းလိုပြန်နံပေးကြဆိုကျွန်တော်တို့ကပေးလိုက်ရတာအများကြီးဖြစ်တယ်။ပြန်ရောက်မဲ့ဟာတွေကနည်းတယ်
အာဆီယံနိုင်ငံတွေကြားကျွမ်းကျင်လှုပ်သားလှုပ်လှစွာစီးစင်းနိုင်ခွင့်ကိုဖြည့်လျှော့ပေးရတဲ့ကိစ္စ၊ပညာရေးနဲ့ခီးသွွားလုပ်ငန်းလိုဝန်ဆောင်မှုလုပ်ငန်းတွေစီးဝင်လာမဲ့ကိစ္စ၊ဒီလိုကိစ္စတွေနဲ့သဘောတူညီမှုမှာဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေအာမခံချက်မရှိရာစိန်ခေါ်မှုတွေကြီးမားတာဒါတွေကိုလည်းဒေါက်တာဇော်ဦးကထောက်ပြခဲ့ပါတယ်။အာဆတ်သဘောတူညီချက်ကိုတော့2017နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမှာစတင်မိတ်ဆက်ခဲ့ပေမဲ့ကိုနှစ်လောက်အကြာမှသာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဖြစ်လာခဲ့တာပါ။အမေရိကန်ပြည်အောင်စုမှသမ္မတဒေါ်နယ်ထရမ့်အဆိုရကနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်အဖွဲ့ဝင်အဖြစ်ကနေ2019ခုနှစ်မှာနှုတ်ထွက်သွားပြီးတဲ့နောက်တရုတ်နိုင်ငံကဦးဆောင်တဲ့အာရှပစိဖိတ်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုအရှိန်မြှင့်ဆောင်ရွက်လာတာလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမပါဝင်တော့ပေမဲ့နိုင်ငံပေါင်း17နိုင်ငံနဲ့ပူးပေါင်းထားတဲ့CPTPP စာချုပ်တစ်ခုကတော့2018ခုနှစ်မတ်လတည်းမှာပဲအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးဖို့ဟာဖြစ်ပါတယ်